နိုင်ငံရေးအကျပ်တဲတွေနဲ့လက်နက်ကိုင်ပြိပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာအကြိမ်ကြိမ်နေရဆွန့်ခွာခဲ့ကြရသူတွေအပါအဝင်ပြည်တွင်းဒုက္ခသည်ကနှစ်သန်းနီးပါးရှိနေပါတယ်။သူတို့အတွက်စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေပါတယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။ပြိပခါတွေနဲ့မိုးသီးထန်ရေကြီးမှုတွေကြောင့်နေရဆွန့်ခွာရသူတွေအရက်သားတေချေထိခိုက်မှုအိုးအိမ်ပျက်စီးမှုတွေနဲ့ကြုံနေရပြီးတော့စာနာမှုအကူအညီလိုအပ်ချက်တွေပို့ပြီးတော့မှကြီးထွားလာနေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှုရုံး UNOCHA ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။နေရာသစ်တွေမှာပြောင်းရွှေ့ပြီးတော့နေထိုင်ကြရတဲ့ဒုက္ခသည်တွေဟာဖောက်ခွဲရေးပစ္စည်းတွေရဲ့အန္တရာယ်တွေနဲ့လည်းပို့ပြီးတော့မှရင်ဆိုင်လာနေကြရပါတယ်။နေပြည်တော်ကနေလွဲလို့ကြံဒေသအားလုံးမှာတော့မိုင်းဘုံကြောင့်တေချေထိခိုက်မှုတွေပိုတိုးလာတာကိုတွေ့ရတယ်လို့ပြောပါတယ်။2021ခုနှစ်ကအရက်သားဆိုးရွားကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့အိမ်နီးချင်းနိုင်ငံတွေကိုတင်းရှောင်နေရသူက6,000-3,000ကျော်ရှိနေတာပါ။ပြည်တွင်းဒုက္ခသည်စခန်းတွေကိုပိတ်ပြီးတော့နေရပြန်ခိုင်းနေတဲ့စစ်ကောင်စီကအစီအစဉ်ဟာလက်ရှိလုံခြုံရေးအခြေအနေအရအချိန်မတန်သေးသလိုဒုက္ခသည်တွေရဲ့ဆန္ဒမပါတာကြောင့်စာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေဘက်ကစိုးရိမ်နေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါဗျ။ရခိုင်ပြည်နယ်ကြောက်တော်မြို့မှာဆိုရင်လည်းဒုက္ခသည်အိမ်အောင်စု900အနက်မှာ100လောက်ကိုနေရပြန်မှုစီစဉ်ထားခိုင်းပြီးတော့ကြံတဲ့သူတွေဟာမိုးရသည့်အကုန်မှာနေရကိုပြန်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်ရှင်။